ကပြောပါတယ်မြန်မာနိုင်ငံအကြက်တဲနဲ့ပတ်သက်လို့ဒီ post သတင်းစာရဲ့မြင်းမြတ်ချက်ကိုဖြေကြားရမှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေဟာရှုပ်ထွေးနေပြီးပြဿနာပြည်လဲရေးအဖြေရှာဖို့နိုင်ငံတကာနဲ့အခြားအဖွဲ့အစည်းတွေရဲ့အကူအညီတွေလိုအပ်တယ်လို့အာဆီယံနဲ့ကုလသမဂ္ဂတို့အပြင်တနိုင်ငံချင်းစီကအရေးယူပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်ရှင်
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးရီးမတည်ငြိမ်မှုတွေနဲ့ပတ်သက်ပြီးတော့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအနေနဲ့ကူညီဖို့အသင့်ရှိတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကပြောပါရယ်ဂျပန်နိုင်ငံမှာပြုလုပ်တဲ့အကြိမ်60မြောက်အာဆီယံဂျပန်ချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအထိမ့်မဲ့ထိပ်သီးအစည်းအဝေးမှာသမ္မတမာကုစ်ဂျူနီယာကပြောသွားတာပါမြန်မာနိုင်ငံဟာအာဆီယံရဲ့အဖွဲ့ဝင်ဖြစ်နေစေပဲလို့လည်းသူကအလေးနဲ့ပြောသွားပါသေးတယ်ပုံမှန်ဆိုးဝါးလာနေတဲ့အကြမ်းဖက်မှုနဲ့မြန်မာပြည်သူတွေရဲ့အကြက်တဲကိုကင်တွယ်ဖြေရှင်းဖို့လိုအပ်တာကိုအတိမတ်မပြုဘဲနဲ့အားလုံးပါဝင်တဲ့ငင်းချင်းနဲ့တည်ငြိမ်ရေးကိုဆွေးနွေးလို့မရနိုင်ပါဘူးလို့လည်းသူကပြောထားပါသေးတယ်။လက်ရှိဆွေးနွေးပွဲတွေမှာမြန်မာဘက်ကတက်ရောက်ခွင့်မရပေမဲ့အဖွဲ့ဝင်ဖြစ်တဲ့မြန်မာအရေးကို2021ခုနှစ်ကထုတ်ပြန်ခဲ့တဲ့အချက်၅ချက်ပါအာဆီယံဘုံသဘောတူညီချက်အရအာဆီယံအနေနဲ့အဆင့်ဆင့်ရှိနေတယ်လို့ကုလသမဂ္ဂနဲ့အတူအာဆီယံရဲ့ဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာလူသားချင်းစာနာထောက်ထားမှုညှိနှိုင်းစင်တာကလည်းအကူအညီပေးဖို့အသင့်ရှိနေတယ်လို့လည်းပြောထားပါသေးရှင်။